ရိုက်တာတင်းတောင်နှုတ်ကိုနိုင်ငံတော်လျော့ဝဲဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့အပေါ်များစွာစစ်ပြက်မိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်
We are deeply disappointed by today's court decision to proceed with charges against journalists Walon and Chosa U for alleged violation of the Official Secrets Act.The Myanmar
ရင်းနှီးလူဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်မှုတရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ကျမတို့အနေနဲ့များစွာစိတ်မကောင်းဖြစ်ရပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သတင်းတောက်တွေသူတို့အလုပ်ပြန်လုပ်ခွင့်ပြုပြီးမိသားစုတွေနဲ့ပြန်လည်စုံစည်းခွင့်ပြုတင်ပါတယ်။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နောက်ကျောင်းပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။
ဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ကြေညာချက်ကိုတန်ယုံအရာရှိတဦးက VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်။အလားတူပဲ1932ခုနှစ်အင်္ဂလိပ်ခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေပေါ်အခြေခံပြီးရိုက်တာသတင်းတောင်နှစ်ဦးကိုဆွဲချက်တင်ဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တာဟာမြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူတွေအနေနဲ့သတင်းမှန်ရရှိရေးစတဲ့အခြေခံလွတ်လပ်ခွင့်တွေကိုချင်းချောရရောက်စေကြောင်း EU ဥရောပသမဂ္ဂကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူတို့ရဲ့ရပိုင်ခွင့်နဲ့အညီလွတ်လပ်စွာရေးသားပြောဆိုကြတဲ့ဒီသတင်းတောင်နှုတ်ဦးပေါ်တင်ထားတဲ့ဆွေချက်တွေပြန်ယူသိမ်းပြီးသူတို့မိသားစုတွေနဲ့ပြန်လည်စုံစည်းနေအောင်ချက်ချင်းပြန်လုပ်ပေးဖို့ EU အနေနဲ့တောင်းဆိုကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့စ조사ရင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦး2018ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ရန်ကုန်မြို့မှာရှိတဲ့အမေရိကန်နဲ့တခြားအနောက်တိုင်းတန်တမာနေနီတူ EU ကလည်းသူတို့ရဲ့ရုံးချင်းတွေမှာတွားရောက်လည်လာနေကြတာဖြစ်ပါတယ်။ဒါပြင်ရန်ကုန်မြို့မှာရှိတဲ့ဩစတြေးလျတန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုသူတို့တန်ယုံအနေနဲ့အနီးကစောင့်ကြည့်နေကြောင်းဒီမိုကရေစီအတွက်စာနယ်ဇင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးတို့ဟာပဓာနာကျတာကြောင့်ရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကိုမျှတစွာအမြန်ဆုံးကင်တွယ်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။